မြန်မာနိုင်ငံတွင်မှာစစ်တပ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေနေရောညပါကြောက်ကြအတွင်နဲ့ဆက်ရှိနေတဲ့အထက်ပဲခူးတိုင်းဖြူးမြို့မှာတော့ကြာပါပရိနိညာဦးပိုင်းစိုက်ကဲတပိတ်နဲ့ဆန္ဒပြမဲ့လူစုတွေက NLD ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်အေးဝင်းရဲ့စားဖြစ်သူကိုရဲကဖမ်းဆီးသွားတဲ့အတွက်သူ့ကိုပြန်လွှတ်ပေးဖို့ရဲစခန်းကိုပိတ်ဆို့ဆန္ဒပြခဲ့ကြတာပါရဲကလူစုခွဲဖို့တတိပေးရင်ညာ7နိုင်ဝန်းကျင်မှာဆန္ဒပြလူအုပ်စုတွေပြစ်ခတ်ခဲ့တဲ့ဒီဖြစ်ခဲ့ပါလေအခုလိုပြစ်ခတ်မှုတွင်ဒုတိယနှစ်တက္ကသိုလ်ကျောင်းသားတူတည်ဆုံးပြီးအ ਨੇ ဆုံးမှုဥဒဏ်ရာရသွားတယ်လို့ဘူတိုင်းဒေသကြီးမြို့တော်ပြည်မြို့နယ်မှာဆန္ဒအမှတ်7ကိုယ်စားလှယ်ဦးတက်စင်က VOA ကိုပြောပါတယ်
အဲဆန္ဒပြတဲ့အထက်အနေပြီးတော့ကျွန်တော်ဖြည်းဖြည်းနဲ့ပြည်သူ့လွတ်တော်ကိုဥကြောင်းဝင်သားသူ့တော်ကိုရိုက်နှက်ဆောင်စီတယ်။ဘာလို့လဲအဲ့ဒါကိုရဲစခန်းခေါ်လာတဲ့အခါကျတော့အဲ့ဒါရဲစခန်းမှာသွားပြီးတော့အဲ့ဒီခလေးကိုပြထုတ်ပေးဖို့ဆိုပြီးတော့ကျွန်တော်ဝိုင်းပြီးတောက်ဆိုတယ်။တောက်ဆိုတာနေပြီးတော့မပြင်းမလေးဖြစ်ပြီးတော့ပြစ်ဒဏ်ထက်တဲ့စီဖြစ်တယ်လို့တည်င်းပို့တယ်ပဲ။အဲ့မှာတယောက်တော့ထိမှန်ပြီးတော့သုံးသွားတာပေါ့နော်။သုံးသွားတာတော့ပြည်အမြင့်ကြောင်းသားလေးပြည်အမြင့်တက္ကသိုလ်ကျောင်းသားတင်လို့ပြောတယ်ကွာမင်းလေးတရားတော်ထံရတယ်ကြောတယ်ဟိုဖြူကပထမဦးကြီးဖြစ်တော့ပေါ့နော်စစ်ကတော်ဒီဆုံးပထမဦးကြီးမှာ
အလားတူမုံမြင့်နယ်မော်လမြိုင်မြို့တန်းဝန်ကွင်းနယ်မြေမှာစားရတီရာဇတရာခိတ်ရွှေမြိုင်တီရီမြောက်ကွင်းကျောင်းသုခဝတီစားတဲ့ရက်ွက်နေပြည်သူတွေကလမ်းမပိတ်ဆို့ကာရန်ထားတာကိုစစ်တပ်နဲ့ရဲကညာစင်နိုင်ကျော်အချင်းလိုက်လံဖယ်ရှားရကရက်ွက်ကလည်းခုခံတဲ့အတွက်ပြစ်ခတ်ဖြိုခွင်းမှုအတွင်လူငယ်တူကြီးချင်းမှန်ပြီးဒဏ်ရာရသူအများကြီးရှိခဲ့တယ်လို့ဒေသခံတပိတ်ဦးဆောင်တဲ့သူကပြောပါတယ်
။ဟိုမမက်ကလေးကနေပြီးတော့သူတို့ကနေပြီးတော့တောင်းလျှောက်ကိုဖြိုခွင်းနေတာခင်ဗျ။အခုညပိုင်းမှာဆိုရင်ကျွန်တော်တို့ဟိုလူမှုဒဏ်ရှိမှန်တတိပတ်ချာပါနော်။အဒီအပိုင်းမှာကျွန်တော်တို့ခံစစ်၄ခုထားရတယ်။ခံတပ်၄ခုပေါ့နော်။ခံတပ်ရဲ့ဂိုက်တရာလုံးမှာပြည်သူတရားတော်ညဘက်ကိုဟိုနိုင်တဆန်းလုပ်တယ်ပေါ့နော်။ဟိုတုံ့ပြန်မှုတွေလုပ်နေတယ်တို့လည်းဆိုတော့သူတို့ကဘက်ဖိုကားတွေနဲ့တင်းတိုးဝင်တယ်သူတို့ကဟိုဖြစ်ကားအင်အားနဲ့များတယ်အတီခန္ဓာမြရတွေဆိုမီးရှို့ဖြတ်တယ်ပြူတွေကိုပစ်တယ်ပထမဆုံးခန္ဓာပြည့်တဲ့သဒ္ဒရာဖိတ်စားကြည့်ရတဲ့ခန္ဓာတော့ကျသွားပြီအခုခန္ဓာကိုအစင်းစင်းကိုတိုးရတာအခုကျွန်တော်တို့ဒုက္ခဝတီတော့ရောက်နေပြီကြားလိုက်ခင်ဗျလက်ရှိမှာတော့တနတ်စင်းနဲ့ပြေကန်တိရတဲ့လူတော့ရှိတယ်ဟိုဒါမျိုးတီလောက်တဲ့တိုင်ရတော့မရသေးဘူးခင်ဗျဟိုလက်မောင်းကိုချိတာလားခင်ဗျပါရောဘာကြည့်ဒီမက်စစ်ခန့်ကြည့်တာလူတွေရှိတယ်လို့ကြားပါခင်ဗျ။
ညမထွန်းရအမိထုတ်ပြန်လာတဲ့ကြားရပဲရန်ကုန်တိုင်းကောင်းတကုံမြို့နယ်90 81 92ရပ်ကွက်တွေမှာကုဒေသကိုလာဝိုင်းလာတဲ့စစ်တပ်ရဲအင်အားစုကိုဒေသခံပြည်သူတွေကအာခံပြီးညဘက်ဆန္ဒပြခဲ့ကြတာပါ။
အခုကျွန်တော်တို့ရောက်နေတာတရားခွန်ခေအောင်လမ်းလို့ရောက်နေတာပါ။
အဲ့လိုဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကရဘာကြီးတွေအတန်ဘုံတွေစီစံအစ်စ်တွေနဲ့ပါပြစ်ခတ်ချိန်မုန်းခံရတဲ့အတွက်အ ਨੇ ဆုံး၃ဦးဒဏ်ရာရပြီးလူငယ်တဦးတင်မားမှာစီစံချိန်မှန်ထားတာကိုဒေသခံတို့ live ထုတ်လွှင့်တဲ့ဗီဒီယိုမှာမြင်ရပါတယ
်
ဟုတ်ပါရဲ့ကျွန်တော်ရောပါကြီးနားလာပါခင်ဗျာလူငယ်လေးအယူရတရားပါခင
်ဗျာ
ဟုတ်ပြီ
ရ
ော
က်ပြီဒီရမင်းတ
က်လာဒီရမင်းတက်လာကံမြင့်နယ်ကြားရီကုန်းအရမှာရဲတွေကပြစ်ခတ်လို့လူတူပါဇက်ကိုရောပါကြီးထိမှန်ဖောက်ဆွတ်ပြီးဒဏ်ရာအပြင်းထန်ရသွားတယ်လို့ကံမွေမြို့ကံအမျိုးသမီးတူကပြောပါတယ
်ကံမွေကြားရီကုန်းမှာစီတယောက်ထိပါတယ်ပါဇက်ကနေထုတ်ပြင်းပောက်သွားတယ်အဲတမူရေစရမ်းနေရမ်းပြစ်ပြီးဒီဟာလေးတဲ့နေကိုယ်ရင်ဖြစ်တာတိုက်တာပါအဲဒီဆုံးမှုမရှိပါဘူ
းရန်ကုန်မြန်ကုန်းမြို့နယ်မှာလည်းအာယုံဥဆန္ဒပြသူတွေနဲ့ဒိုင်းကအခွဲလူငယ်တွေတဲက20လောက်ကိုစစ်တပ်နဲ့ရဲလက်နက်ကိုင်တွေဖမ်းဆီးသွားခဲ့တယ်လို့ဒေသခံကပြောပါတယ
်မြန်ကုန်း300ကျွဲ့ရှင်မင်းစီလမ်းမှာဟိုဘယ်နဲ့တည်သူတာရင်အဓိကပါဆိုတဲ့စိုက်ပုတ်ကလေးတင်ထားတဲ့အမိတော်စောက်ကြီးပုံနဲ့အဲ့ဒီပုံကိုသူကလာဖြစ်တယ်ဖြစ်တဲ့အချိန်မှာကျမတို့ရက်ွက်တွေကဒဏ္ဍာရီနေပြီးတော့သူတို့နဲ့ဝမ်းစုဖြတ်ပေးတယ်ဖြတ်ပေးပြီးတော့သူကပြီးလို့ပြန်မယ်လဲဆိုရောဓမ္မယုံကမှတပိတ်ကခလေးလေးတွေအိတ်နေတာကိုသူကပြတယ်အဲ့မှာပြရ လိုက်တော့အဲ့ဒါကိုဝင်ပြီးတော့ဝင်ပြီးတော့ဖမ်းအောင်အဲ့ဒီလိုကျက်တဲ့ကြီးကဒလန်ပြလို့ဖမ်းခံရတာသူပြီးတော့အဲ့ဒလန်ဝိုင်းဖမ်းရဝိုင်းဖမ်းပြီးတော့ရိုက်တယ်ဒလန်ကနေပြီးတော့သူ့ကိုဒီလိုတွေလုပ်နေကြပါပြီလာခဲ့ပါဦးသူတို့သူကဖတ်ပြီးတော့စစ်သားကိုဖုံးဆက်တယ်ဆက်တော့စစ်သားတွေကအဲ့မှာလူတွေဖတ်တိုးပြီးတော့လာကြတာပေါ့ဘူရကာရောဗာရောပါလာတော့တန်မန်းတစ်ခါတည်းလုခါတဲ့ဟာသူဖြတ်လိုက်တယ်နောက်ပြီးတော့ဒီလူတွေလည်းအတန်ပုံခွဲတယ်ဗါလည်းမြေရုပ်ပုံခွဲတယ်ရောပါဒီနဲ့လည်းပြစ်တယ်ရောပါဒီနဲ့တယောက်ဖြစ်တယ်တဲ့
ရန်ကင်းမြို့ဝဝင်းအင်ညာကတန့်ရှင်းနဲ့တိုင်လေးကိုဇာတာဝတိမြင်းညာကစစ်တပ်နဲ့ရဲလာရောက်ပြီးတကားဖြတ်ဝင်ရှာတဲ့ CCTV မှတ်တမ်းတချို့လူမှုကွန်ရက်ပေါ်တွေ့ရပါတယ် CDM လို့သူတချို့ကိုဖမ်းဆီးသွားတာဖြစ်တယ်လို့ရန်ကင်းမြို့ကန်က VOE ကိုပြောပါတယ်ဆရာနာသိမှုစန့်ကျင်လူတွေကိုအကြမ်းဖက်နှိမ်နှင်းမှုတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းနဲ့ဒေသတွင်းနိုင်ငံတွေကပါတိုက်တွန်းနေတဲ့ဂျာကပဲထိခိုက်တိုက်စုံမှုတွေကြုံနေရပါပါကလမကလူအခွင့်အရေးကောင်စီကတော့အကြမ်းဖက်ဖြိုခွင်းတဲ့လူရည်တွေပါဝင်လူအခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိအောင်ကြိုးပမ်းဖို့ဆုံးဖြတ်ချက်တရက်ကိုဒီသတင်းမှတ်ချက်မှာတင်ပြညွှန်တဲ့ချမှတ်ခဲ့ပါတယ်ခင်ဗျာ